မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီဟာဒီကနေ့ဗုဒ္ဓဟူးနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပဋိပက္ခစုံစမ်းရေးကော်မရှင်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့မစ်ရန်ဟီလီတွေ့ဆုံခဲ့ပါတယ်။လူ့ခွင့်ရေးဆောင်ရွက်နေသူတွေအပြင်သတင်းမီဒီယာကောင်စီနဲ့ရှစ်နေအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့၃နာရီကြာတွေ့ဆုံစဉ်အတွင်းမှာအကြောင်းအရာ၆ခုကိုအဓိကထားဆွေးနွေးခဲ့တယ်လို့တွေ့ဆုံခဲ့တဲ့လူ့ခွင့်ရေးလှုပ်ရှားသူတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။လူ့ခွင့်ရေးအခြေအနေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတရားဥပဒေစိုးမိုးရေးအတွက်ပြင်ဆင်ပြောင်းလဲနေတဲ့အခြေအနေငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးနိုင်ငံရေးအကျဉ်းသားကိစ္စအမျိုးသမီးကလေးငယ်နဲ့လူနည်းစုတွေရဲ့အခွင့်အရေးစတဲ့ကိစ္စတွေမှာဘယ်လိုမျိုးတိုးတက်မှုတွေအခက်အခဲတွေစိန်ခေါ်မှုတွေရှိနေသလဲဆိုတာကိုပုံမှန်လေးလေးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ဟာအရေးကြီးသလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာလည်းလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဂရုစိုက်ဖို့လှုပ်ဖို့လိုတဲ့အကြောင်းကိုလည်းမစ်ရန်ဟီလီကပြောခဲ့တယ်လို့ဆိုပါတယ်ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့၅ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ထဲမှာဒီလုံခြုံရေးအခြေအနေကြောင့်တချို့နေရာတွေစီကိုတွားခွင့်မရခဲ့ပါဘူးဒါပေမဲ့အင်းစိန်ထောင်ဘူတီတောင်ထောင်စစ်တွေထောင်နဲ့ဇင်းကြိုက်အလုံကျန်းစခန်းတွေစီကိုတော့တွားရောက်လေလာနိုင်ခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းမှာသူမြင်တွေ့ခဲ့တာတွေကိုမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးမစ်ရန်ဟီလီကဇန်နဝါရီလ20မြန်မာနိုင်ငံကနေမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်ရှိပါတယ်ရှင်